lithium ion battery ကိုတည်ထင်ခဲ့ကြတဲ့သိပ္ပံပညာရှင်၃ယောက်ကို2019ခုနှစ်အတွက်ဓာတုဗေဒဆိုင်ရာ Nobel ဆုပေးဖို့ရွေးချယ်လိုက်ပါတယ်။ American ပညာရှင် John D. Goodenough, Britain ပညာရှင် Sam Stanley Whittingham, Japan ပညာရှင် Akira Yoshino တို့ကိုဆုပေးဖို့အတွက်သိပ္ပံဆိုင်ရာ Royal Swedish Academy ကဆုံးဖြတ်ခဲ့တယ်လို့ဒီကနေ့ကြေညာလိုက်တာပါ။အသက်69နှစ်ရှိပြီဖြစ်တဲ့ John Goodenough ဟာ Nobel ဆုရသူတွေထဲမှာအသက်အကြီးဆုံးဖြစ်ပါတယ်။ပေါ်ပါပါနဲ့ပြန်လည်အားဖြင့်နိုင်တဲ့ lithium ion battery တွေကိုလက်ကင်ဖုန်းတွေ laptop computer တွေကနေကျက်စစ်တားနဲ့မောင်းတဲ့မော်တော်ကားတွေမှာအထူးအသုံးပြုနေတာဖြစ်ပါတယ်။နေစွမ်းအင်လေစွမ်းအင်တွေကနေရတဲ့တအားတွေကိုလည်း lithium ion battery တွေထဲမှာအများကြီးတင်ထားနိုင်တဲ့အတွက်လေထုညင်ညမ်းစေတဲ့မြေရင်းလောင်စာတွေကိုသုံးချမလို့တဲ့အခြေအနေကိုဖန်တီးလာနိုင်တယ်လို့စုရွေးချယ်တဲ့ဂျူရီအဖွဲ့ကပြောပါတယ်။ lithium battery တွေဟာ1992ခုနှစ်မှာစပြီးဈေးကွက်ထဲရောက်လာချိန်တည်းကလူတွေရဲ့နေထိုင်မှုဘဝတွေကိုလုံးဝပြောင်းလဲသွားစေခဲ့တဲ့အကြောင်းနဲ့ဒီတီထွင်မှုဟာလူသားတို့အတွက်အကျိုးအမြတ်အကြီးအမားဆုံးတီထွင်မှုဖြစ်တယ်လို့စုရွေးချယ်ရေးအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဓာတုဗေဒဆိုင်ရာနိုဘယ်ဆုအတွက်စုစည်းဒေါ်လာ9သိန်းခွဲကျော်ကိုစုရသူ3ယောက်ခွဲဝေယူကြရမှာဖြစ်ပါတယ်။